နိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်အမေရိကန်သမ္မတဟောင်းဂျီမီကာတာဦးဆောင်တဲ့ The Elders အဖွဲ့ဝင်၃ဦးပါကိုယ်စားလှယ်အဖွဲ့ဟာဒီကနေ့မြန်မာနိုင်ငံကိုဆက်ရောက်ခဲ့ပါတယ်။အထင်ကရနိုင်ငံရေးနဲ့လူမှုရေးကောင်းဆောင်တွေပါဝင်တဲ့ The Elders အဖွဲ့ရဲ့၃ရက်ကြာခီးစဉ်အကြောင်းနဲ့ပတ်သက်လို့ဒေါ်လာလာတန်းကတင်ပြပေးရလိမ့်မယ်ခင်ဗျာ
။ဟုတ်ကဲ့။အမေရိကန်သမ္မတဟောင်းဂျီမီကာတာဦးဆောင်တဲ့ The Elders အထင်ကရပုဂ္ဂိုလ်တွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုဒီကနေ့ဆက်ရောက်ခဲ့ပါတယ်။၃ရက်ကြာလက်ရှိခီးစဉ်နဲ့ပတ်သက်လို့ဖက်ပါဆောင်ရွက်ပေးနေတဲ့မြန်မာနိုင်ငံချီဆိုင် Mango Media ကအင်းနှင်းဆွေကအခုလိုပြောပါတယ
်၃ရက်ပေါ့နော်ကျွန်မတို့ဒီ Media Advisory ထဲမှာလေးရေးထားပါတယ်ဟို American သမ္မတဟောင်းဂျီမီကာတာရဲ့ဖင်လန်နိုင်ငံသမ္မတဟောင်းမာတီအာတီဆယ်ရီရဲ့နော်ဝေးနိုင်ငံဝန်ကြီးချုပ်ဟောင်းနောက်ကမ္ဘာ့သမ္မတရေးအဖွဲ့ချုပ်ကျွန်ကြားရေးမှူးချုပ်ဟောင်းလေးဖြစ်တဲ့ Girl Helen Brundtland မော်နော်၃ဦးပါပါတယ်သူတို့ဒီခရီးကိုလာတဲ့အဓိကရည်ရွယ်ချက်ကတော့မြန်မာနိုင်ငံရဲ့နိုင်ငံရေးရဒီမိုကရေစီအတွင်းကူးပြောင်းရေးလုပ်နေတဲ့လုပ်ငန်းရှင်ကိုပံ့ပိုးကူညီဖို့ပေါ့နော်။နောက်ပြီးတော့အစိုးရနဲ့လက်နက်ကင်တိုင်းသားအုပ်စုတွေကြားငြိမ်းချမ်းရေးဖြစ်စဉ်တွေတိုက်တွန်းအားပေးဖို့နဲ့ဒီလူမှုတိုင်းဝိုင်းထဲမှာပေါ့အချင်းချင်းပြေလည်အောင်ကြိုးစားပြီးတော့နှိမ့်နိုင်အဖြေရှာဖို့အတွက်ကိုသူတို့တက်နိုင်နေတဲ့ကကူညီပေးဖို့ပေါ့နော်။အဲ့ဒီအတွက်ကိုသူတို့ဒီခရီးကို
လက်ရှိခင်းစဉ်တွင် The Elders ကိုယ်စားလှယ်အဖွဲ့ဟာမြန်မာစုရထိတန်းခေါင်းဆောင်ပိုင်းပြင်မြို့သူများအဖွဲ့အစည်းတွေပါဝင်နိုင်ငံရေးဘာသာရေးနှင့်ရပ်ဖဲ့လူအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ကချင်ချင်းကျန်းရေးကွန်ရက်အဖွဲ့ဟာ The Elders ကိုယ်စားလှယ်အဖွဲ့နဲ့ကြာသပတေးနေ့တွေ့ဆုံဖို့ရှိတယ်လို့သိရပါတယ်။ကချင်ချင်းကျန်းရေးကွန်ရက်အဖွဲ့ကိုမတည်သူလည်းဖြစ်နှိမ့်နိုင်ရေးမှုအဖြစ်ဆောင်ရွက်နေသူလည်းဖြစ်တဲ့ခွန်ကြာကအခုလိုတွေ့ဆုံမှုနဲ့ပတ်သက်လို့VOA ကိုပြောပါတယ
်သူတို့ရဲ့ရည်ရွယ်ချက်ကလည်းနှစ်ချက်ကကျမတို့နဲ့တော်တော်လေးကိုက်ညီပါတယ်နံပါတ်1ကပါလဲဆို Democratic Transition Process ကိုအဲ့ဒါ2015 election ထိကောင်းမွန်စွာလုပ်နိုင်ဖို့အတွက်ပံ့ပိုးမယ်ပေါ့ဒုတိယတစ်ချက်ကတော့ပါလဲဆိုလို့ရှိရင်ဒီ ceasefire ကနေပြီးတော့မှဒီ ethnic group တွေနဲ့ဒီ armed group တွေနဲ့ငြင်းချမ်းရေးရရှိသွားဖို့အတွက်ပံ့ပိုးကူညီပေးမယ်ဆိုတဲ့ရည်ရွယ်ချက်နဲ့မြန်မာနိုင်ငံကိုဦးစားပေးပြီးရောက်ရှိလာတယ်ပေါ့နော်ဆိုပြီးမှပြောထားတဲ့အတွက်ကြောင့်ကျမတို့နဲ့တိုင်းရိုက်ဒီနှစ်ချက်ကသက်ဆိုင်နေတယ်လို့ယူဆတဲ့အတွက်ကြောင့်တွေးဆဖို့အတွက်ကျမတို့လည်းလက်ခံထားတာပါရှင့်အဲ့တော့အဓိကအားဖြင့်ဒီမှာကတော့ကျမတို့အနေနဲ့ဘာဖြစ်လို့များအခုအချိန်ထိငြိမ်းချမ်းရေးဆွေးနွေးပွဲမှာအထူးဖြင့်ကျမတို့ကချင်အမျိုးသားဖြစ်တဲ့ KIA နဲ့ process မှာဘာတွေကများအဟန့်တားဖြစ်နေတယ်လဲဘာကြောင့်မို့လဲဆိုတဲ့ခန္ဓာကိုကျမတို့တင်ပြပေးဖို့ရှိပါတယ်ရှင့်နောက်တစ်ခုကတော့ဒီ Nationwide Ceasefire Agreement မှာပြုလုပ်ဖို့အတွက်ခန္ဓာမှာကျမတို့ကချင်လူမျိုးများရဲ့အမြင်ကိုတစ်ချက်ပြောပြပေးဖို့ရှိပါတယ်အဲ့ဒီကနေပြီးတော့မှအတကယ်တမ်း the elders အဖွဲ့ကနေပြီးကျမတို့ကိုဘယ်လိုပံ့ပိုးကူညီနိုင်လဲဆိုတာမျိုးကိုကျမတို့ပြင်ပြဖို့အတွက်ရှိပါတယ်တကယ်တမ်းသူတို့အမည်နဲ့ဘယ်လိုလုပ်နိုင်မယ်ဆိုတာတော့ကျမတို့မသိဘူးပေါ့တို့တော်လည်းပဲကျမတို့အမည်ကနေသူတို့ဘယ်ကန်တာကနေပါဝင်နိုင်မယ်ဆိုတာမျိုးတော့တောင်းဆိုဖို့ရှိပါတယ်နောက်တစ်ခုကတော့ဒီအမျိုးသမီးများရဲ့အခန်းကန်တာပေါ့အကုန်လုံးကကြားကြားပဲဖြစ်နေတယ်ရှင့်ညှိနှိုင်းတဲ့ကန်တာတွေမှာအမျိုးသမီးများရဲ့အခန်းကန်တာအင်တန်နေနေတယ်တို့တော်လည်းစစ်တောင်းမလို့ခံစားရတဲ့ပုံကိုယ်တွေကအမျိုးသမီးနဲ့ကလေးများပုံများနေတယ်ပေါ့ဒါကြောင့်မို့အဲ့ကန်တာကိုလည်းတစ်ချက်ပြောပြချင်ပါတယ်အဲ့လိုမျိုးပါရှင့
်2009ခုနှစ်ကတောင်အာဖရိကသမ္မတဟောင်းလေးဖြစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်တဲ့ Nelson Mandela မတည်ခဲ့တဲ့ The Elders အဖွဲ့မှငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးနဲ့ကမ္ဘာထွန်းလူခွင့်ရေးနဲ့ပတ်သက်လို့အတွေ့အကြုံရင့်ကျက်မှုအပြင်လွှမ်းမိုးမှုရှိတဲ့ပုံကိုယ်တွေပါဝင်ကြတာဖြစ်ပါတယ်။အဖွဲ့ဝင်7ဦးနဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်း Kofi Annan ကဥက္ကဋ္ဌဖြစ်ပါတယ်။ချိန်က The Elders အဖွဲ့မှဒေါအောင်ဆန်းစုကြည်လည်းပါဝင်ခဲ့တာဖြစ်ပေမဲ့လို့လည်းလက်ရှိရာထူးလက်ကမ်းမဖြစ်ဖို့လူအပ်တယ်ဆိုတဲ့အချက်ကြောင့်လေ2012ခုနှစ်ကကုံမှုမြို့နယ်လွတ်တော်ကိုယ်စားလှယ်ဖြင့်ရွေးကောက်တင်မြှောက်ခြင်းခံခဲ့ရတဲ့ဒေါအောင်ဆန်းစုကြည်အနေနဲ့ Elders အဖွဲ့ကနေအနားယူခဲ့ရတာလည်းဖြစ်ပါတယ်။2000ခုကနိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်တဲ့သမ္မတဟောင်းဂျီမီကာတာနေနဲ့ဒါဟာမြန်မာနိုင်ငံကိုဒီနှစ်တွင်ဒုတိယအကြိမ်လာရောက်တဲ့ခီးစဉ်ပဲဖြစ်ပါတယ်။ပထမတစ်ခေါက်ဧပြီလက၂ရက်ကြာခီးစဉ်တွင်သမ္မတဟောင်းကာတာဟာသမ္မတဦးသိန်းစိန်နဲ့ဒေါအောင်ဆန်းစုကြည်အပြင်လွတ်တော်ဥက္ကဋ္ဌတွေစစ်တပ်အကြီးအကဲဗိုလ်ချုပ်မင်းအောင်ထိုင်အပြင်လူမှုနယ်တိုင်းဒေသအဖွဲ့အစည်းခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်။လက်ရှိခီးစဉ်တွင်နိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့ The Elders အဖွဲ့ဟာတီးခြားတွေ့ဆုံမှုရှိတယ်လို့သိရပါတယ်။ The Elders ကိုယ်စားလှယ်အဖွဲ့ဟာခီးစဉ်ဆုံးဖြစ်တဲ့26ရက်နေ့မှာတော့သတင်းစာရှင်းလင်းပွဲကျင်းပဖို့လည်းရှိပါတယ်လို့သိရပါတယ်ရှင်။